Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ20ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကို line to meter 19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုဘော့စတွန်မြို့ကဆန္ဒပြပွဲအတွင်းလူ28ဦးကိုရဲကဖမ်းမာတဲ့စပိန်နိုင်ငံဘာစီလိုနာမှာတော့လူအုပ်ထဲကိုကားနဲ့ဝင်တိုက်ခဲ့သူကိုဖမ်းဆီးရမိရေးအာဏာပိုင်တို့စူးစမ်းနေကြဆဲရှိပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်တဲ့လှော်တွေထဲမှာတော့
နိုင်ငံတော်အစိုးရအနေနဲ့ရောကျွန်တော်တို့ပြည်နယ်အစိုးရအနေနဲ့ပေါ့နော်။နောက်နောင်ပေါ့နော်။ကျွန်တော်တို့ဒါမျိုးတွေကေစီရဲ့ခန်းတွေဒုက္ခတွေခန်းတွေမှာသွားတဲ့ချိန်မှာအမျိုးအသားစီးတွေရှိတယ်ဆိုတော့ခဏခဏအလီလီဖြစ်ဖြစ်
ကချင်ပြည်နယ်ကစစ်ပီးဒုက္ခသည်တွေကိုကူညီပေးနေတဲ့ဦးစော်ချက်ပြောသွားတာပါအပြည့်စုံကိုသတင်းတွေအပြည့်မှနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူအမေရိကန်သမ္မတရဲ့ရုရှားပေါ်ထားတဲ့မွာရတွေနဲ့အမေရိကန်ပြည်ထောင်စုမှကျင်းပတဲ့ဤပညာစမ်းသစ်တီထွင်မှုပြိုင်ပွဲမှာကင်ဘောဒီးယားနိုင်ငံကမိန်းကလေးငယ်လေးတွေလာရောက်ပါဝင်ရှင်ပြိုင်ကြတဲ့အကြောင်းကိုပါနားဆင်ကြဖို့ရှိပါတယ်ဒါရုံမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမန်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့မှာမနေ့စနေနေ့ကလူ4000လောက်စုဝေးခဲ့ကြတဲ့ဆန္ဒပြပွဲတွေအတွင်းလူ28ယောက်ကိုရဲကဖမ်းဆီးခဲ့ပါတယ်။ဗာဂျီးနီးယားပြည်နယ်ရှာလော့ဘီမြို့မှာလူပြူကြီးစိုးရေးဝါဒီတွေရဲ့ခြေတဲ့ဆန္ဒပြပွဲပြီးတပတ်အကြာမှာဘော့စတွန်ဆန္ဒပြပွဲတွေထွက်ပေါ်လာတာပါ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ချစ်တပွဲအပိသက်နဲ့တံပြန်ဆန္ဒပြသူတွေစပြီးတော့လူစုကွဲခြင်းမြို့လယ်ပန်းချံဘော့စတွန်ကွန်မွန်အနီးကလမ်းတွေမှာလူတွေနဲ့ရောနှော်ပြနေနေချိန်မှာအဖမ်းဆီးတွေလုပ်ခဲ့ပါတယ်။မနေ့စနေနေ့ကချီတက်ခဲ့ကြတဲ့လက်ဝဲဝါဒီတက်ကြွသူတွေထောင်ချီပြီးတော့ရှိခဲ့ပါတယ်။ဒီရဲအတွက်ဟာဆိုရင်ဘော့စတွန် Free Speech လို့သူတို့ကိုယ်သူတို့ခေါ်တဲ့အဖွဲ့ကဇူလိုင်လတုန်းကစီစဉ်ထားတဲ့လက်ရဝါဒီတွေဟောပြောကြတဲ့လွတ်လပ်စွာပြောဆိုခွင့်လူရုဆွေဘွဲကိုတယောက်ကြသူတွေထက်အဆမတန်ပိုများနေတာပါတံပြန်ဆန္ဒပြကြသူတွေကိုလမ်းကြောင်းတစ်ခုထဲမှာရှိစေဖို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကကြိုးပမ်းဆောင်ရွက်တာမှလည်းအကြမ်းဖက်မှုတံပြန်နှိမ်နှင်းရေးရဲတပ်ဖွဲ့ဝင်တွေနဲ့တံပြန်ဆန္ဒပြကြသူတွေကြားယုံရင်ဆန်ကပ်ဖြစ်ခဲ့ပါတယ်ဘော့စတွန်လူရုချီတက်ပွဲတွေအတွင်ကြီးကြီးမားမားအကြမ်းဖက်မှုတွေတော့မရှိခဲ့ပါဘူးဒါပေမဲ့ရုံမြင့်တန်ကြားတွေမှာပြသကြတဲ့တံပြန်ဆန္ဒပြကြသူတွေအဖွဲ့တွေကိုပြသတာမှာတော့သမ္မတဒေါ်နယ်ထရန့်ကိုထောက်ခံတဲ့အဝတ်အစားတွေဝတ်ဆင်ပြီးမကြားဝင်မနာသာဆဲဆိုအော်ဟစ်နေကြတဲ့သူတွေကိုလည်းတွေ့ရပါတယ်။ Texas ပြည်နယ် Austin နဲ့ Houston မြို့တွေ၊နောက် North Carolina ပြည်နယ် Durham ၊နောက် South Carolina ပြည်နယ်က Laguna Beach နဲ့ Venice တို့မှာလည်း Venice မြို့တို့အပါအဝင် American ပြည်ထောင်စုတဝန်းကမြို့တွေမှာဆန္ဒပြကြပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ဒီအဖြစ်အပျက်နဲ့ပတ်သက်ပြီး Twitter လူမှုကွန်ရက်မှာမှတ်ချက်ပေးပြောဆိုတာမှာတော့ရဲတပ်ဖွဲ့ဘက်ကအခြေအနေကိုထိမ့်သိမ်းဆောင်ရွက်ခဲ့မှုကိုချီးကျူးပြောဆိုထားပါတယ်ရှင်
။ပြီးခဲ့တဲ့ကြာသပတေးနေ့ကစပိန်နိုင်ငံဘာစီလိုနာမြို့ကလူအုပ်ထဲကိုကားနဲ့ဝန်တိုက်သွားတဲ့ကားမောင်းတဲ့သူကိုဖမ်းဆီးနိုင်ဖို့အတွက်စပိန်အာဏာပိုင်တွေလိုက်လံရှာဖွေနေပြီးတော့တနေ့ကနေ့ကတော့စပိန်နိုင်ငံအရှေ့မြောက်ပိုင်းက Ripple မြို့နဲ့ Manlleu မြို့တွေမှာရှာဖွေခဲ့ကြပါတယ်။စပိန်ရဲတပ်ဖွဲ့ကလမ်းတွေမှာအတားအဆီးတွေချပြီးတော့အသက်22နှစ်အရွယ်မော်ရိုကိုနိုင်ငံသား Younes Abdou Yacoub ကိုဖမ်းမိနိုင်ဖို့အတွက်ကြိုးပမ်းနေတာပါ။ကြာသပတေးနေ့ကတိုက်ခိုက်မှုကြောင့်73ယောက်သေဆုံးပြီးတော့တရားကြောဒဏ်ရာရသွားခဲ့ပြီးအဲ့ဒီတိုက်ခိုက်မှုရဲ့နောက်ကွယ်မှာအဘူယာကုတ်ရှိနေတယ်လို့ရဲတပ်ဖွဲ့ကတန်ကြားရှိနေတာဖြစ်ပါတယ်။ဘာစီလိုနာမြို့မှာတိုက်ခိုက်မှုဖြစ်ပွားပြီးနိုင်ပိုင်းအခြားမှာပဲကမ်ဘရိုအပန်းဖြေမြို့မှာလဲကာတဇင်းကလူအုပ်ထဲကိုဝင်တိုက်ခဲ့တာကြောင့်တယောက်သေဆုံးပြီးတော့6ယောက်ဒဏ်ရာရသွားပါတယ်။အဲ့ဒီတိုက်ခိုက်မှုကိုလုပ်တဲ့သူတွေကားတွေကနေထွက်ပြေးတဲ့အချိန်မှာတော့ရဲကပြစ်ခတ်ဖမ်းဆီးခဲ့လို့မတင်ကားသူ5ဦးသေဆုံးခဲ့ပါတယ်။အဘူယာကုတ်ပြင်နောက်ထပ်တန်တရားရှိတဲ့သူ2ယောက်ကိုလည်းရဲကလိုက်လံရှာဖွေနေပြီးတော့အဲ့ဒီတဲကတယောက်ကတော့အဗ်ဒေါ်ဘာကီအက်စတီဆိုတဲ့ဘာသာရေးဆရာတယောက်ပါဝင်ပါတယ်။SST ဟာဒီတိုက်ခိုက်မှုကိုလုပ်တဲ့သူတွေကတချို့တွေကိုအစွန်ရောက်တွေဖြစ်လာအောင်လုပ်ခဲ့တယ်လို့အာနာပိုင်တွေကယူဆထားတာဖြစ်ပါတယ်ခင်ဗျာ
။အီရန်နိုင်ငံမိုဆူးမြို့အနောက်ဘက်ကတယ်လာဖာမြို့ကိုအစ္စလာမ်ပြည်အစွန်ရောက် IS အဖွဲ့ထံကနေပြန်လည်သိမ်းယူနိုင်ရေးအီရတ်စစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာစစ်ဆင်ရေးစတင်ပါတယ်။ထိုးစစ်ဆင်တဲ့အကြောင်းရုံမြင့်တန်ကြားကနေဝန်ကြီးချုပ်ဟိုက်ဒါအယ်လ်ဘတ်ဒီကြေညာတာမှာတော့မြို့ကိုသိမ်းယူထားသူတွေလက်နက်ချမလား၊ဒါမှမဟုတ်အသေးခံမလားဆိုပြီးတော့ပြောဆိုခဲ့ပါတယ်။ တယ်လီဖုန်းမျိုးထဲမှာ IS သွေးကြော2000လောက်ရှိမယ်လို့အီရန်နဲ့အမေရိကန်စစ်တပ်တာဝန်ရှိသူတွေကခန့်မှန်းထားပါတယ်။မြေပြင်တိုက်ပွဲတွေမဆက်ခင်မှာညွန်ပေါင်းတပ်ဖွဲ့တွေကလေကြောင်းထိုးစစ်အရှိန်ကိုမြှင့်လိုက်တာကြောင့်ထောင်နဲ့ချီတဲ့အရက်သားတွေထွက်ပြေးကြရပါတယ်။မိုးဆူးမြို့ကိုလွတ်မြောက်ချောင်းပြီးခဲ့တဲ့ဇူလိုင်လကကြီးညာခဲ့ပြီးတဲ့နောက်တယ်လီဖုန်းမျိုးက IS စစ်သွေးကြော်တွေရဲ့တယ်လီဖုန်းမျိုးဟာဆိုလို့ရှိရင် IS စစ်သွေးကြော်တွေရဲ့အီရန်နိုင်ငံတွင်းကနောက်ဆုံးခြေခုပ်ယူထားတဲ့ဒေသဖြစ်ပါတယ်။ရှီယာမွတ်စလင်လူဦးရေအများပြားရှိတဲ့တယ်လီဖုန်းမျိုးတိုက်ပွဲမှာတော့ရှီယာပြည်သူစစ်တွေကအရေးပါတဲ့အခန်းကဏ္ဍကပါဝင်လာမယ်လို့ခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတယ်လီဖုန်းမျိုးပြင်ကလေရင်ခွင်းကိုလည်းရှီယာပြည်သူစစ်တွေကသိမ်းပိုက်ထားတာဖြစ်ပါတယ်။ဒါကြောင့်လဲရှီယာတွေဒေသခံဆွန်နီတွေနဲ့တက်မန်မျိုးနယ်စုတွေကြားဂိုင်းကနဆွဲပဋိပက္ခတွေဖြစ်လာနိုင်ခြင်းအပေါ်မှာလဲစိုးရိမ်မှုတွေရှိနေပါတယ်ရှင်။
16နှစ်ကြာဖြစ်ပွားနေတဲ့အာဖဂန်စစ်ပွဲကိုဘယ်လိုကင်တွယ်ဖြေရှင်းရမလဲဆိုတာကိုသူ့အစိုးရအဖွဲ့အနေနဲ့ဆုံးဖြတ်ချက်တွေချထားတယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကစနေနေ့ကပြောကြားလိုက်ပါတယ်။သမ္မတထရမ့်ဟာမဟာဗျူဟာတွေရွေးချယ်ချမှတ်ဖို့အတွက်သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့နဲ့သမ္မတရဲ့ Camp David အနားယူပန်းဖြေစခန်းမှာတွေ့ဆုံပြီးတရားကြားမှာသူက Twitter လူမှုကွန်ရက်ကနေပြောလိုက်တာဖြစ်ပါတယ်။ပိုချုပ်ကြီးတွေစစ်ဘက်ခေါင်းဆောင်တွေနဲ့ Camp David မှာတွေ့ဆုံပြီးတော့အရေးကြီးတဲ့နေ့တစ်နေ့ကိုကုံလွန်စေခဲ့ပြီးအာဖဂန်နစ္စတန်ကိစ္စအပါအဝင်ဆုံးဖြတ်ချက်အတော်များများချမှတ်ခဲ့တယ်လို့သမ္မတထရမ့်က Twitter ကနေပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူး။မဟာဗျူဟာတစ်ကတောင်အာရှဒေသမှာအမေရိကန်ရဲ့အကျိုးစီးပွားတွေကိုကာကွယ်သွားမှာဖြစ်ပြီးအသေးစိတ်ကိုထုတ်ပြန်သွားဖို့ရှိတယ်လို့အင်မီဒေါ်ပြောခွင့်ရဆာရာဟကဘီဆန်ဒါစ်ကလည်းတောက်ကြားနေမှာပြောပါတယ်။သမ္မတကသူ့မှာရွေးချယ်စရာနည်းလမ်းတွေကိုလေ့လာစဉ်းစားနေပြီးတင့်တော်တဲ့အချိန်ကျရင်အမေရိကန်ပြည်သူတွေမဟာမိတ်တွေမိတ်ဆွေနိုင်ငံတွေနဲ့ကမ္ဘာကြီးကိုထုတ်ပြန်ကြီးညာသွားမှာပါလို့အင်မီဒေါ်ပြောခွင့်ရကပြောပါတယ်။ဒါပေမဲ့အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာတော့မရှိပါဘူး။တောက်ကြားနေကဒီတွေ့ဆုံမှုဟာအာဖဂန်နစ္စတန်နဲ့တောင်အာရှဒေသအတွက်ကျေပြန့်တဲ့လုံခြုံရေးမဟာဗျူဟာနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရထိပ်ပိုင်းတာဝန်ရှိသူတွေကြားဆွေးနွေးမှုတွေအတွင်းမှာအခုနောက်ဆုံးဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီထဲမှာဒုသမရမိုက်ပန့်စ်နဲ့ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်တို့လည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ
။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဗီယိုမြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။တောင်ကိုရီးယားပူရက်စေဦးစီးချုပ်အဖွဲ့ဥက္ကဋ္ဌအဖြစ်ဂျီယွန်ကီအောင်ဒူးကိုဒီကနေ့တနင်္ဂနွေနေ့မှာကျန်းသစ်စာကျင်းစုပွဲချင်းပိုက်ခဲ့တာမှာတော့သမ္မတမွန်ဂျေအင်တက်ရောက်ခဲ့ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကနေနိုင်ငံကိုကာကွယ်သွားဖို့အတွက်သူ့ရဲ့လုတ်ပိုင်ခွင့်အာဏာကိုအသုံးပြုသွားမယ်လို့ပြောဆိုခဲ့ပါတယ်
။ 북한 핵과 미사일에 대한 대응 전력과 자주 국방 능력을 강화하기 위해
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကနေစစ်ရေးအရာခုခံကာကွယ်မှုကိုပိုပြီးတော့တိုးမြှင့်ဖို့နောက်နိုင်ငံရဲ့လွတ်လပ်တဲ့ကာကွယ်ရေးစွမ်းရည်ကိုပိုပြီးအားကောင်းစေဖို့အတွက်သမ္မတတဝက်အနေနဲ့တာဝန်နဲ့လုတ်ပိုင်권အာဏာကိုအသုံးချဆောင်ရွက်သွားမယ်လို့သမ္မတမွန်ဂျေအင်ပြောဆိုခဲ့တာဖြစ်ပါတယ်။ဒါ့အပြင်စစ်ပွဲကာလစစ်စင်ဆိုင်ရာထိန်းချုပ်ခွင့်ကိုတောင်ကိုရီးယားစစ်တပ်အနေနဲ့အမေရိကန်ထံကပြန်လည်ရယူရေးကိုသူ့အနေနဲ့ထောက်ခံတဲ့အကြောင်းလည်းထပ်ပြီးတော့အခိုင်အမာပြောဆိုသွားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ဒုံးကျည်ချင်းချောက်မှုတွေကိုတံပြန်ထိညှိနိုင်မဲ့စစ်ရေးစွမ်းရည်မျိုးတောင်ကိုရီးယားဘက်ကတီးဆောက်လာနိုင်တဲ့အချိန်ထိစစ်ပွဲကာလစစ်စင်ရေးဆိုင်ရာထိန်းချုပ်ခွင့်လွှဲပြောင်းပေးရေးဆိုင်ငံ့ထားဖို့2014ခုနှစ်မှာတောင်ကိုရီးယားနဲ့အမေရိကန်စစ်တပ်အကြီးအကဲတွေကြားသဘောတူညီခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နက်တွေဟာအမေရိကန်ပြည်မာကြီးအထိရောက်ရှိနိုင်စွာအလျင်မြန်တိုးတက်ဖွံ့ဖြိုးလာတာကြောင့်တင်းမာမှုတွေကိုအရှိန်မြင့်စေခဲ့တာပါ။မနေ့ပြန်မှာတော့အမေရိကန်နဲ့တောင်ကိုရီးယားတို့ပူးတွဲစီရေးလေ့ကျင့်ကြဖို့ရှိနေပါတယ်ရှင်
။29ချိန်မြောက်အရှိတောင်အာရှအားကစားပြိုင်ပွဲအထိတ်မှတ်ထုတ်ဝေတဲ့စာအုပ်မှာအင်ဒိုနီးရှားနိုင်ငံအလံကိုမရည်ရွယ်ပဲပြောင်းမြန်ထားပြီးပုံနှိပ်ခဲ့တဲ့အပေါ်မှာမလေးရှားနိုင်ငံကအင်ဒိုနီးရှားကိုတောင်းပန်လိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့အလံဟာအပေါ်အနီအောက်ကအဖြူနဲ့နှစ်ယောင်ဆက်ထားတာဖြစ်ပြီးတော့ဒီလိုမှားပြီးပြောင်းမြန်ထားလိုက်တဲ့အတွက်ပိုလန်နိုင်ငံရဲ့အလံပုံစံလိုမျိုးဖြစ်သွားခဲ့ပြီးဒီပေါ်မှာအင်ဒိုနီးရှားဘက်ကဒေါသထွက်ခဲ့တာပါ။ဒီကိစ္စကြောင့်အင်ဒိုနီးရှားနိုင်ငံမှာလူသုံးများတဲ့ Twitter လူမှုကွန်ရက်ပေါ်မှာတော့ Shame on you Malaysia ဆိုပြီးတော့မလေးရှားနိုင်ငံကိုရှုတ်ချပြီးလူတော်များများကရေးခဲ့ကြသလိုမလေးရှားနိုင်ငံအနေနဲ့ဒီဖြစ်အတွက်အင်ဒိုနီးရှားကိုတောင်းပန်ရမယ်လို့အင်ဒိုနီးရှားသမ္မတ Joko Widodo ကလည်းတောင်းဆိုလိုက်ပါတယ်။မ မလေးရှားနိုင်ငံရဲ့လူငယ်နဲ့အကစားဝန်ကြီးခါရီဂျမလူရင်ဟာအင်ဒိုနီးရှားအကစားဝန်ကြီးအီမန်နာရာဝီကိုတနင်္ဂနွေနေ့ကတွေ့ဆုံပြီးတော့ကိုယ်တိုင်တောင်းပန်ခဲ့ပါတယ်။သူတို့နှစ်ဦးခေတ္တတွေ့ဆုံပြီးတဲ့နောက်သတင်းစာရှင်းလင်းပွဲမှာနှစ်ဖက်လက်ဆွဲနှုတ်ဆက်ခဲ့ကြပြီးတော့စီးကိန်းအထိမ်းအမှတ်အဖြစ်ထုတ်ဝေခဲ့တဲ့အစာအုပ်ကိုပြန်ပြင်ပြီးတော့အသစ်ပြန်ထုတ်ဝေသွားမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမြောက်ပိုင်းမှာမနစ်စနေနေ့ကအခီးတဲ့တင်ရထားလမ်းချော်တိမ်းမောက်တာကြောင့်လူ23ထက်မနည်းသေဆုံးရပြီးတော့ထန်ရရသူတွေလည်းရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လူစည်းတဲ့6တဲထက်ပါတဲ့ကလင်ကာအက်ဒဂါရထားလိုက်ဟာဥတ္တရပရာဒက်ရှ်ပြည်နယ်ထဲမှာလမ်းချော်ကြပြီးတွဲချင်းချင်းတိုက်မိသွားခဲ့တာလို့ပြည်နယ်ထိပ်တန့်အရာရှိတဦးကပြောပါတယ်။ရထားလမ်းချော်တိမ်းမောက်သွားရတဲ့အကြောင်းရင်းကိုတော့လက်တလောမသိရသေးဘူးလို့လည်းရထားလမ်းပြောခွင့်ရသူကပြောပါတယ်။အပြည့်စည်းပုံတွေအောက်မှာပိတ်မိနေသူတွေကိုကဲထုတ်ပေးဖို့အတွက်ရဲတွေကိုဒေသခံစေတနာဝန်ထမ်းတွေကဝိုင်းဝန်းကူညီပေးနေပါတယ်။ဒဏ်ရာရသောသူတွေကိုဒေသရင်းစည်းရုံကိုပို့ဆောင်ပေးထားပြီးလူနာတွေရဲ့အခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့လည်းဆရာဝန်တို့ကပြောပါတယ်။ဒီရထားလိုက်ဟာဆိုရင်နိုင်ငံမြောက်ပိုင်းကဟိန္ဒူတို့ရဲ့အထွတ်အမြတ်ထားရာဟာရီဒါမြို့နယ်အရှေ့ပိုင်းကဘုရားကျောင်းနေရှိရာပူရီမြို့ကိုဆက်သွယ်ပြေးဆွဲနေတာဖြစ်ပါတယ်ရှင်။
မလေးရှားနိုင်ငံမှာကျင်းပနေတဲ့29ကြိမ်မြောက်အရှေ့တောင်အာရှအကစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲမှာတော့မြန်မာအမျိုးသမီးအသင်းဟာဗီယက်နမ်ကိုရှုံးနိမ်သွားပါတယ်။မြန်မာအမျိုးသမီးအသင်းဟာတတိယမြောက်ပွဲစဉ်ဖြစ်တဲ့ဗီယက်နမ်နဲ့ဒီကနေ့ကစားတာမှာဗီယက်နမ်ကမြန်မာကို3-2နဲ့နိုင်သွားတာပါ။ဒီပွဲမှာဗီယက်နမ်ကဂိုးရင်သွင်းတာကြောင့်ပထမပိုင်းမှာ2-2မရှိနဲ့ဥဆောင်ခဲ့ပြီးတော့မြန်မာအသင်းဘက်ကဝင်းတင်ကြီးထွန်းက59မိနစ်မှာပြန်ချေလို့2-2တည်ဖြစ်ခဲ့ပါတယ်။ဒါပေမဲ့နောက်ပိုင်းမှာဗီယက်နမ်က2-2ထပ်သွင်းသွားလို့နောက်ဆုံးမှာ3-2နဲ့နိုင်သွားပါတယ်။အခုနှစ်စီးကိန်းအမျိုးသမီးဘောလုံးပွဲမှာတော့အင်ရှင်မလေးရှားအသင်းနဲ့အတူထိုင်းဗီယက်နမ်ဖိလစ်ပိုင်နဲ့မြန်မာတို့၅နိုင်ငံအုပ်စုပတ်လည်ကစားနေကြတာဖြစ်ပါတယ်။မြန်မာကပထမပွဲမှာထိုင်းကို3-2နဲ့ရှုံးနိမ့်ခဲ့ပြီးဒုတိယပွဲမှာတော့မလေးရှားကို5-2မရှိနဲ့နိုင်တာကြောင့်အခု၃ပွဲကစားပြီးချိန်မှာ၃မှတ်ပဲရထားပါတယ်မြန်မာအမျိုးသမီးအသင်းနီးပြရောဂျာကတော့ဒီပွဲရလက်ပေါ်မှာစိတ်ပြတ်မိကြောင်းရှေ့တောင်အဆက်မှာထိုင်းမြန်မာနဲ့ဗီယက်နမ်တွေကအယမ်းမကွာကြကြောင်းနိုင်မဲ့ဒီပွဲရှုံးလို့တတိယဆူအတွက်ပဲမျောလင့်လို့ရတော့မှာဖြစ်တယ်လို့ဆိုပါတယ်ဒါပြင်ဒီပွဲကနီးစနစ်ပိုင်းကစားခဲ့ကြတဲ့ပွဲဖြစ်ပြီးတော့အမားတွေပိုလုတ်ခဲ့လို့ရှုံးနေတာဖြစ်တယ်လို့လည်းသူကပြောသွားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးကြတာဖြစ်ပါရဲ့ရှင်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ကချင်ပြည်နယ်ကစစ်ဆောင်ဒုက္ခသည်တွေအကူအညီပေးရေးနောက်ဆုံးအခြေအနေကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။ကချင်ပြည်နယ်မိုးကောင်းမြို့မှာခိုလုံနေကြတဲ့နမတီးစစ်ပြေးဒုက္ခသည်တွေကိုသွားအကူအညီပေးတဲ့ရင်းနှင်းတွေကိုတပ်ဘက်ကဟန်တာဖမ်းဆီးထားတဲ့အရေးကူညီဖြည့်ရှင်းပေးဖို့မြစ်ကြီးနားကချင်ပြည်နယ်အစိုးရကိုတွားရောက်ဆွေးနွေးတောင်းဆိုမယ်လို့ဒုက္ခသည်အရေးကူညီပေးသူတွေကပြောပါရယ်ဖားကန့်မြစ်ကြီးနားလမ်းကြားမှာကာမိုင်ဂိတ်မှာဒုက္ခသည်တွေအတွက်စားနာရိတ်ခါနဲ့အကူအညီတွေတင်ဆောင်လာတဲ့ကားတွေတားဆီးခံလိုက်ရတာဖြစ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့မဆုမှုကအပြည့်စုံတင်ပြပေးပါလိမ့်မယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကစလို့ကချင်ပြည်နယ်မိုးကောင်းမြို့နယ်နမတီးမြို့ကစုံကျေးရွာအနီးမှာမြမစစ်တပ်နဲ့ကချင်လူမျိုးရေးတပ် KIA တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသားတချို့ဖမ်းဆီးခံရသလိုထောင်ချီတဲ့ရွာသားတွေဟာလည်းထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်အဲ့ဒီလိုမျိုးတိမ်းရှောင်လာရတဲ့စစ်ပြေးစစ်ရှောင်ဒုက္ခသည်တွေကိုနမတီးမြို့မှာဒေသခံရဲမီရဖတွေဘာသာရေးအသင်းဖွဲ့တွေလူမှုအဖွဲ့အစည်းတွေကကူညီကယ်ဆယ်ဆောင်ရှောက်ပေးထားသလိုဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုလည်းစေတနာရှင်တွေရဲ့လှူဒန်းမှုတွေနဲ့လူမှုအဖွဲ့တွေကကယ်ဆယ်ရေးကားတွေနဲ့ကုညီကယ်ဆယ်ရေးပစ္စည်းတွေကိုတွားရောက်ပေးဖို့လှူဒန်းနေကြတာဖြစ်ပါတယ်ဒီလိုအခြေအနေမှာပြီးခဲ့တဲ့ရက်ပိုင်းကကချင်ပြည်နယ်နမတီးစစ်ရှောင်ဒုက္ခသည်စခန်းကိုဖားကန့်ဘက်ကနေပြီးတော့စစ်ပြေးဒုက္ခသည်တွေအတွက်ကယ်ဆယ်ရေးပစ္စည်းတွေတင်ဆောင်လာတဲ့ကားတွေကိုကာမိုင်းဂိတ်မှာတပ်ဖက်ကနေတားဆီးခဲ့တဲ့အခြေအနေကိုတော့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးလာမောင်လာထောင်ကရှင်းပြပါတယ
်ဆက်ကွန်ရက်နေ့မှာကျွန်တော်ဆင်းလာတဲ့ခါကျတော့ကျွန်တော်အဲ့ဖက်ကနေကာမိုင်းလမ်းကြားမှာနန့်သိမ့်ဆိုတဲ့စခန်းကုရှိတယ်တပ်ကထိုင်တဲ့စခန်းဆိုတော့အဲ့မှာရောက်တော့ကျွန်တော်နှစ်နိုင်တော့ကျွန်တော်အသားခံရတယ်သူကမေးတယ်ကဲနင်းတို့အဲ့မှာပစ္စည်းသွားပို့မဲ့အကြောင်းကိုတတ်မှတ်ကိုနင်းတို့အကြောင်းကြားပြီးပြီလားပေါ့သူကကျွန်တော်ကအကြောင်းမကြားမိပါဘူးပေါ့မသိလို့ပါစသဖြင့်ကျွန်တော်ဖြေပေးတယ်ပေါ့သူအဲ့ဒါမရဘူးပေါ့ဆိုပြီးကျွန်တော်တားထားပြီးသူတို့တတ်မှတ်ကိုအကြောင်းကြားပေးပါမယ်ဆိုပြီးတော့အဲ့လိုလုပ်ပါတယ်ကျွန်တော်အဲ့မှာသူတို့ပြန်လွတ်ပေးတဲ့အတွက်ကျွန်တော်ရှော့ရှော့ချူပဲဖြတ်သွားပါတယ်သူအဲ့ကားမိုင်းလဲရောက်ကားမိုင်းထဲမှာဒီလောကလမ်းခွဲဆိုတဲ့နေရာရှိတယ်အဲ့မှာသူ့ပေါင်းကိတ်အဲ့မှာရောက်တဲ့ခါကျတော့ကျွန်တော်တို့ရေးရလဲဟိုတွားခိုင်းလိုက်ပြီကျွန်တော်ပတ်စ်ပိတ်လိုက်ခါကျွန်တော်လည်းဖြတ်သွားလိုက်ဒါပေမဲ့နောက်ဆုံးမှ ကျွန်တော်ကားစည်းတန်းနေတာအဲ့ဒါကိုတားပလိုက်တယ်သူကတားလိုက်ပြီးတော့ကျွန်တော်ဖြတ်သွားတဲ့ကားခုနစ်စီးကိုပြန်ပြီးခောက်ခိုင်းတာအဲ့ခါကျတော့ကျွန်တော်အဲ့ခုနစ်စီးကဒိတ်ကနေ7မိုင်လောက်သွားပြီးပြီလဝရွာအနီးရောက်ပြီးပြီကျွန်တော်ချမင်းစားဖို့လုံနေတဲ့ခါမှာခဏသူတို့ဖမ်းထားတဲ့ကားရဲ့ဒရိုက်ဘာပြန်ပြီးကျွန်တော်ဖုန်းပြန်ခေါ်တယ်ဟိုတက်ကပြန်ခောက်ဖို့ပြောနေလို့ညဆုံးခောက်လာခဲ့ပါဆိုပြီးကျွန်တော်ပြန်ပြီးဖုန်းနဲ့ဆက်လာလို့ကျွန်တော်အားလုံးကပြန်ပြီးခောက်လာတာအဲ့ကျတော့အဲ့ gate လည်းပြန်ရောက်ရောဘသူကဆစ်တယ်ဆိုတက်ကဆစ်တာအဲ့ဘုံမူအေးနိုင်ဆိုတဲ့ပုံကွာဆစ်တာဆစ်တဲ့ခါကျတော့ကျွန်တော်တူးချင်းစီရဲ့မဟုတ်ဘူးတင်ဆစ်ပြီးပြီဓာတ်ပုံနေပြီးရိုက်မဟုတ်ဘူးတင်ဆစ်ပေါ့လေကျွန်တော်ဆစ်လက်ဆစ်ပြီးရောသူကကျွန်တော်ပြောလိုက်တယ်ဟုတ်ပြီအခုဟိုဘက်မသွားခိုင်းလို့ချင်းကျွန်တော်ပြန်ပြီးခောက်ပါမယ်ဆိုပြီးကျွန်တော်ပြန်ပြောလိုက်တဲ့ခါကျတော့ကျွန်တော်အပြန်လားကိုလည်းသူကဟိုဝလုံးကပြန်တားလိုက်တာသူကမဖြတ်ခိုင်းဘူးပေါ့ဗျာသူကအကြာကြီးသူကအဲ့လိုမှတားလိုက်ရောသူကညနေပိုင်း၄နာရီလောက်ခါကျတော့ပါပြန်လို့လဲဆိုတော့မင်းတို့ဝီတောက်၄စီးချလာတဲ့အတွက်အဲ့ဝီတောက်၄စီးကိုကျွန်တော်ဖမ်းလိုက်ပြီးအဲ့လိုပြန်ပြောလာအဲ့မှာကျွန်တော်အဲ့ညသွင်းချင်းပေါ့လေကျွန်တော်အဲ့မှာဟို yes ကမှ revelation ဒါမဲ့မရအောင်အဲ့တက်လာအဲ့ကလည်းစလာတာ
အခုလိုမျိုးဒုက္ခတွေတွေကိုလူသားချင်းစာနာမှုအကူအညီပစ္စည်းတွေတွားရောက်ကူညီမဲ့ရင်းနှန်းတွေကကယ်ဆယ်ရေးပစ္စည်းတွေအပြစ်တင်ထားတဲ့ရင်းတချို့ကိုလိုင်စင်မဲ့ကားအဖြစ်နဲ့ဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်ပြီးပြည်နယ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံညှိနှိုင်းမှုကချင်ပြည်နယ်မြကြီးနားမြို့ကိုတွားရောက်ဖို့စီစဉ်နေတယ်လို့လည်းဦးလာမောင်လာတောင်ကရှင်းပြပါတယ
်။အဲ့ကိစ္စကအခုဒီမြကြီးနားပြည်နယ်ဒုရဲမှုပေါ့လေသူကလည်းမနေ့ကဆင်းလာပြီးတော့သူနဲ့ဟိုဆွေးနွေးရအောင်ဆိုပြီးကျွန်တော်တွားဆွေးနွေးပါတယ်။သူနှစ်ဖက်ဆွေးနွေးတဲ့ခါကျတော့အခုကားကိုကျတော့သူကဟိုဥပဒေရတရားစွဲထားလိုက်ပေါ့။ပြက်တလာကိုပြည်နယ်မှာတွားရှင်းပေါ့။ဆိုတော့အခုကျွန်တော်လည်းပြည်နယ်မှာတွားရှင်းဖို့အတွက်လုပ်နေပါတယ်။နောက်တစ်ခုကအဲ့ဒီအဲ့ကားပေါ်မှာပါလာတဲ့ပစ္စည်းလည်းကျွန်တော်မယူတော့ဘူး။မယူတော့ဆိုတော့ကျွန်တော်အဲ့ပစ္စည်းကိုတွားပို့ရင်တန်းလန်းနဲ့သူကဟိုတားဆီးတဲ့အတွက်အဲ့ပစ္စည်းမှာကားထဲမှာတစ်ခါတည်းထည့်ထားမှာပါ။ဆိုတော့အခုကျွန်တော်အခုမကျင်းသာတွားဖို့လုပ်နေပါတယ်။ကျွန်တော်တို့ကားကြီးပြန်ကွက်ပြီးဖမ်းထားတဲ့အတွက်ကျွန်တော်အဲ့ဒါတွေတွားပြီးတော့နဲ့အရေးသွားဆိုမှာပေါ့ဗျာ
ထောင်ချီတဲ့စစ်ပြေးဒုက္ခတွေတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုအလှူရှင်တွေနဲ့လူမှုဖွဲ့စည်းတွေဘက်ကဝိုင်းဝန်းကူညီနေကြတဲ့အချိန်အခုလိုကြုံတွေ့ရတဲ့အခက်အခဲနဲ့ပတ်သက်ပြီးနိုင်ငံတော်တမရနိုင်ငံတော်တိုင်ပင်ခံနဲ့ပြည်ထောင်စုအစိုးရပြည်နယ်အစိုးရတာဝန်ရှိသူတွေဘက်ကအလေးအနက်ထားဖြေရှင်းပေးဖို့ကိုလည်းဒုက္ခတွေတွေအရေးကူညီပေးနေတဲ့ဦးစောချက်ကပြောပါတယ်
ကျွန်တော်တို့တောင်းဆိုချင်တာကတော့ဒီနိုင်ငံတော်အစိုးရအနေနဲ့ရောကျွန်တော်တို့ပြည်နယ်အစိုးရအနေနဲ့ပေါ့နော်နောက်နောက်ပေါ့နော်ကျွန်တော်ဒါမျိုးတွေကျေးဇူးရှိတဲ့ခန္ဒီဒုက္ခတဲ့ခန္ဒီမှာတွားတဲ့ချိန်မှာအညူစားစီးတွေရှိတယ်ဆိုတော့ခဏနာအလီလီဖြစ်ခဲ့တယ်လေအခုအခောက်လက်တာမျိုးဖြစ်တယ်အခုကျွန်တော်တို့တောင်းဆိုချင်တာကတော့နောက်နောက်လွလွလပ်လပ်ပေါ့ဒီဒုက္ခတဲ့ခန္ဒီကိုကျွန်တော်တို့အကူအညီပေးတဲ့လမ်းကြောင်းပေါ်မှာကျွန်တော်တို့လွလွလပ်လပ်ပေးနေခုတော့ကျွန်တော်တို့တောင်းဆိုချင်ပါတယ်ဒုက္ခတွေကြတော့တို့အစားတောက်တွေရစ်ခါတွေကြတော့တို့ဘယ်ပုံလို့မို့တော့ဘယ်ရှိသွားမလဲအနေထိုင်တော့တအားခက်ခဲမှုတွေရှိတယ်လို့ပြောတယ်တို့ရေပြတ်လတ်မှုတွေရှိတယ်လေအဲကဲမှာကျွန်တော်တို့ကအစစ်စင်ကအဲမှာလူတဲ့ပစ္စည်းဝယ်ဝစ်စတဲ့ကျွန်တော်တို့ကိုရှိတဲ့အမျိုးကျွန်တော်တို့လမ်းကြောင်းမှာတားဆီးတာခံလိုက်ရတော့မညိုလိမ့်မဲ့အမျိုးဖြစ်သွားတော့ကျွန်တော်တို့ကိုကောင်းကောင်းမှဖြစ်ကုန်ကြတာပေါ့
လက်တလောအချိန်ဒီမှာတော့တိုက်ပွဲဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်မိုးကောင်းနံမတီးကကစုံမှာအနှဲငယ်စစ်အေးသွားပြီးဖြစ်ပေမဲ့လို့ရွာသားတွေဘက်ကတော့တပ်ဖက်ကနေဖမ်းဆီးမှုတွေရှိခဲ့တဲ့အတွက်နေရရင်ကိုမပြန်ရဲကြသေးတဲ့အနေအထားဖြစ်ပါတယ်ဒေသတွင်းလုံခြုံရေးစိုးရိမ်နေကြရတဲ့အနေအထားအပေါ်မှာဆစ်ဆောင်ရွာသားတွေဘက်ကတာဝန်ရှိသူတွေအနေနဲ့ဒေသခံတွေအတွက်ခိုင်မာတဲ့အာမခံချက်ပေးဖို့တောင်းဆိုနေကြတာလည်းဖြစ်ပါတယ်ရှင
်မဆုမတင်ပြခဲ့တာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာဘက်ကိုဆက်ပါမယ်ရှင်ရုရှားပေါ်ပိုပြီးပြင်းထန်တဲ့ဒဏ်ခအရေးယူမှုတွေကိုချက်မှတ်ရေးကိစ္စထောက်ခံဖို့ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတွန်းဆုတ်ခဲ့တာနဲ့ရုရှားနဲ့ပတ်သက်ပြီးမကြသေးခင်ကပြောဆိုတာတွေအပေါ်ဆက်ဆံရေးတိုးတက်လာဖို့မျှော်လင့်ချက်တွေမှာအလှည့်ပြောင်းတစ်ခုအဖြစ်ရုရှားနိုင်ငံကလူတွေမြင်ခဲ့ကြဘူးပါတယ်အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်နောက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်အပေါ်ထရမ့်ကစိတ်ဝင်စားမှုမရှိတဲ့ပုံဆက်ပြနေပြီးဘလို့ပေါင်းလုပ်တာမျိုးမှမရှိဘူးလို့ညင်းထားတဲ့ကြားမှာပဲတစ်ဖက်မှာပိုပြီးတင်းမာတဲ့လမ်းကြောင်းနဲ့တစ်ဖက်မှာတော့သမ္မတဗလာဒီမီယာပူတင်ကိုမျက်နှာချိုသွေးမြောက်ပင့်ပြောဆိုတာတွေကမေးခွန်းတစ်ခုထွက်လာစေပါတယ်အဲ့ဒါကတော့ထရမ့်ရဲ့ရုရှားဆိုင်ရာမူဝါဒကဘာလဲဆိုတဲ့မေးခွန်းပါဒီအကြောင်းပြေစုံကိုတော့ VOA သတင်းတောက်ဒန်နီယယ်ရှရော့ပေးပို့တဲ့သတင်းလွှာကိုကိုကြိုကြိုသိန်းကပြောပြပေးပါလိမ့်မယ်ရှင်
ဗလာဒီမီယာပူတင်ကိုမြောက်ပင့်ပြောဆိုတာနဲ့ရုရှားအပေါ်စီးပွားရေးတန်ခတ်ဖို့သဘောတူခဲ့တဲ့အခြေအနေတစ်ခုအကြားမှာလေးလာသူအများပြမေးခွန်းထုတ်တာကတော့ရုရှားနဲ့ပတ်သက်တဲ့ဒေါ်နယ်ထရမ့်ရဲ့မူဝါဒကဘာလဲဆိုတာပါ။အန်ဒရီခိုလစနီကော့ဖ်ဟာကာနဂီအန်ဒောင်းမန့်ဖော်ဒီမိုကရေစီအဖွဲ့ရဲ့မော်စကိုဌာနခွဲကပါ
My opinion is that there is no such concept as Trump's Russia policy.
ကျွန်တော်အမြင်ကတော့ထရမ့်ရဲ့ရုရှားမူဝါဒဆိုတဲ့ချင်းကပ်စဉ်းစားချက်မျိုးမရှိဘူးဆိုတာပါပဲ
။မဲဆော်ဘက်ကလာအတွင်းရုရှားနဲ့ပတ်သက်လို့ထရမ့်ပြောခဲ့တာတွေကသမ္မတပူတင်ကိုဘဝင်ကြစေခဲ့ပြီးပူးပေါင်းလှုပ်ဆောင်မှုမျှော်လင့်ချက်မြင့်စေခဲ့တယ်လို့တစ်ဖက်မှာတော့အမေရိကန်မဟာမိတ်နေတိုးအဖွဲ့နဲ့ယူကရိန်းတို့အတွက်မရေရာမှုတွေဖြစ်စေခဲ့ပါတယ်။ Brookings Institution က James Krochik ရဲ့အမြင်ကဒီလိုပါ
။ It just seems so far after 8 months that his vision of what the United States
Shila cha pi de naw aku thi de Russia apo America ye sat san ye belo phit tin ne so de tu ye amin ga aw myin mu ma ya de de boun shi ba de
အကြောင်းတစ်ခုကတော့ Ukraine ကို Russia ကကျူးကျော်ခဲ့တာနဲ့2016သမ္မတရွေးကောက်ပွဲမှာ Russia ကဝင်နှောက်ခဲ့တယ်ဆိုတဲ့စွဲချက်ပေါ်သူ့ရဲ့နိုင်ငံရေးပါတီနဲ့သူ့အစိုးရအဖွဲ့တွေကလူတွေကသူ့ထက်ဘိုးဘီးတင်းမာတဲ့ラインကိုယူထားကြလို့ပါ။ Carnegie Moscow ဌာနခွဲက Andrei Kolesnikov ကအခုလိုသုံးသပ်ပါတယ
်။
There was a key dispute whether Trump would gain victory over American democracy or whether it would prevent
American democracy ပေါ် Trump ကပဲအနိုင်ရမလားဒါမှမဟုတ်ပြောင်းပြန်ဖြစ်မလားဆိုတဲ့အပေါ်ရုရှားမှာအဓိကကျတဲ့အခြေတင်ဆွေးနွေးမှုတစ်ခုရှိခဲ့ပါတယ်။ခုထိကတော့အမေရိကန်ဒီမိုကရေစီကသူ့ကိုအသာရနေစေပါဆိုတော့ရုရှားအစိုးရအားထားတဲ့ပုံစံမျိုးရှိမနေပါဘူး
။ထရမ့်ရဲ့လေတံကဇူလိုင်လမှာတော့ပြောင်းသွားပါတယ်။ယူကရိန်းနဲ့တခြားနေရာတွေမှာမတည်မငြိမ်ဖြစ်အောင်လုပ်နေတာတွေကိုရပ်ဖို့စီးရီးယားနဲ့အီရန်လိုရန်လိုတဲ့အစိုးရတွေအပေါ်ထောက်ခံနေတာရပ်ဖို့ပိုလန်မှာပြောတဲ့မိန့်ခွန်းနဲ့ထရမ့်ကရုရှားကိုတိုက်တွန်းခဲ့ပါတယ်။ဩဂုတ်လမှာတော့ရုရှားဘော်တန်ခတ်အရေးယူတဲ့ဥပဒေဟာအကြီးအကျယ်ချိုးယွင်းနေတယ်လို့ပြောထားတဲ့ကြားမှာပဲလက်မှတ်ထိုးအတည်ပြုခဲ့ပါတယ်။ Brookings Institution ရဲ့ James Crochet က
as much as President Trump might want in his heart to have a more productive relationship with Russia
ရုရှားနဲ့ပူပီးအလုပ်ဖြစ်မဲ့ဆက်ဆံရေးမျိုးသမ္မတ Trump ကဘလောက်ပဲလိုချင်ပါစေရုရှားကလုပ်နေတာတွေကိုဆက်လုပ်နေသည်ဖြင့်သူတို့ပြုမှုပုံအတိုင်းဆက်ပြီးပြုမှုနေသည်ဖြင့်ကမ္ဘာကြီးအပေါ်ရှိထားတဲ့အမြင်အတိုင်းဆက်မြင်နေသည်၍အမေရိကန်ပဲဖြစ်ဖြစ်ဥရောပကမဟာမိတ်တွေပဲဖြစ်ဖြစ်ရုရှားနဲ့အပြုသဘောဆောင်ဆက်ဆံရေးရဖို့တိတ်ခတ်ပါလိမ့်မယ်
။အရေးယူတဲ့ဥပဒေထဲမှာပိတ်ဆို့မှုတွေကိုသမ္မတ Trump ကဖယ်ရှားမပြစ်နိုင်အောင်ကန့်သတ်ထားတာကြောင့်ဆက်ဆံရေးထိုးတက်ဖို့မျှော်လင့်ချက်ညှိကုံးချုပ်သွားပြီလို့ရုရှားဝန်ကြီးချုပ်က Twitter မှာရေးပါတယ်။ဒါကိုသဘောတူတဲ့ရုရှားနိုင်ငံသားတွေထဲမှာမော်စကိုမြို့တော်သူတူဖြစ်တဲ့ Anastasia လည်းအပါအဝင်ပါ
Я думаю, что он всегда будет делать.
I think he will always do what is beneficial for America. That is why I didn't have any
American အတွက်အမျက်ထွက်မှာကိုပဲသူအမျက်လုံးမယ်လို့ကျမထင်တယ်။ဒါကြောင့်လဲသူသမရဖြစ်လာတော့ကျမဇဝေဇဝါမဖြစ်ပါဘူး။ကျမအတွက်ကတော့သူ့ကိုထက်မတွက်ပဲကိုလန်ကိုရှောက်ဖို့ပါပဲ
။ဒါပေမဲ့လဲ Trump ရဲ့မဲဆွယ်စည်းရုံးအဖွဲ့နဲ့ Russia အကြားအဆက်အဆက်ပေါ်စုံစမ်းစစ်ဆေးမှုဆက်လုပ်နေတာကြောင့်နိုင်ငံကြားဆက်ဆံရေးဟာကာလတစ်ခုအထိတော့အေးဆက်နေပွဲရှိပါတယ်ခင်ဗျာ။
ကိုကြောတင်တင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကမ္ဘောဒီးယားမိန်းကလေးငယ်လေးတို့ရဲ့ဉာဏ်ပညာဆန်းသစ်တီထွင်မှုပြိုင်ပွဲဝင်ရောက်ရှင်ပြိုင်မှုအကြောင်းကိုတင်ပြပေးပါမယ်American ပြည်ထောင်စု California ပြည်နယ် Silicon Valley မှာ computer program ရေးတဲ့မိန်းကလေးငယ်တွေအတွက်မကြသေးခင်ကကျင်းပခဲ့တဲ့ mobile app ပြိုင်ပွဲတစ်ခုအတွင်းကမ္ဘောဒီးယားနိုင်ငံကမိန်းကလေးငယ်တွေဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်သူရဲ့ပါဝင်ရှင်ပြိုင်မှုတည်င်းကြောင့်ဤပညာဆန်ရာလုပ်ငန်းဝါသနာပါတဲ့ကဘာတဝန်းကမိန်းကလေးငယ်တွေအတွက်စိတ်ဓာတ်ခွန်အားတစ်ခုဖြစ်လာစေပါတယ်ဆီလီကွန်ဗယ်လီကနေ VOA တည်င်းတော် Sofa So An ပြောတဲ့တည်င်းကိုဆက်လက်ပြီးတင်ပြပေးပါမယ်ရှင
် Who doesn't love discount
ဒါရောဆီလီကွန်ဗယ်လီမှာကျင်းပတဲ့ဤပညာဆန်သစ်တီထွင်မှုပြိုင်ပွဲအတွင်းကမ္ဘောဒီးယားမိန်းကလေးငယ်တွေကသူတို့တီထွင်ဖန်တီးထားတဲ့ mobile app အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးနေတာဖြစ်ပါတယ
်
ဒီအသက်17နှစ်နဲ့12နှစ်အရွယ်မိန်းကလေးငယ်တွေဟာ Pacific သမုဒ္ဒရာတစ်ဖက်ချမ်းကနေပြီးတော့သူတို့တီထွင်ထားတဲ့ mobile app အကြောင်းကိုလာရောက်တင်ပြတာပါ။သူတို့ရဲ့တီထွင်မှုတွေကိုတော့ online ပေါ်မှာရောင်းချခွင့်ပြုထားပါတယ်။ Cambodia အဖွဲ့ကအသင်းကောင်းဆောင် Chie Sokieta ကတော့
We want to increase employment for Cambodian.
Cambodia မှာအလုပ်ကိုင်တွေများပြားလာစေချင်ပါတယ်။ဒါမှလည်းတခြားနိုင်ငံတွေမှာသွားပြီးတော့လုလုကြတဲ့ကမ္ဘောဒီးယားရွှေ့ပြောင်းအလုပ်သမားတွေရောင်းနေလာမယ်။စီးရဲမွေးတည်မှုရော့ကျစေမှာဖြစ်တယ်လို့ရရှိလာတဲ့ဝင်ငွေနဲ့ကမ္ဘောဒီးယားမှာရှိတဲ့ပရာဟိတလုပ်ငန်းတွေမှာလည်းမျှဝေပေးလို့ရမှာဖြစ်ပါတယ်
။ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကနေတဆင်ကမ္ဘာတဝန်းမှာရှိတဲ့မိန်းကလေးငယ်တွေကဒီနည်းပညာဆန်းသစ်တီထွင်မှုပြိုင်ပွဲမှာပါဝင်ရှင်ပြိုင်ကြတာပါ။ကမ္ဘောဒီးယားမိန်းကလေးတွေကတော့ဆင်းရဲမွဲတေမှုလျှော့ချရေးခေါင်းစဉ်ကိုရွေးချယ်ခဲ့ကြတာဖြစ်ပါတယ်။ကမ္ဘာအနှံ့ပြန့်ကျက်စီးပွားရေးလုပ်ငန်းတွေကြောင့်ကမ္ဘောဒီးယားနိုင်ငံကစီးပွားရေးတိုးတက်လာနေပြီးအထူးသဖြင့်ကမ္ဘာလက်ခီးသွွားလုပ်ငန်းပိုင်းမှာပိုးပြီးတိုးတက်လာနေတာပါ။တစ်ဖက်မှာတော့ကမ္ဘာအနှံ့ပြန့်ကျက်စီးပွားရေးလုပ်ငန်းတွေကြောင့်စီးပွားရေးနဲ့ရှင်ပြိုင်မှုအပိုင်းမှာမငြိမ်မြမှုတွေကြီးကြီးမားမားဖြစ်လာစေပါတယ်။ဒီမိန်းကလေးငယ်တွေကတော့သူတို့တီထွင်ထားတဲ့ mobile app ကနေဒီပြဿနာတွေကိုကူညီနိုင်လိမ့်မယ်လို့မျှော်လင့်ထားကြတာပါဒီလိုအရေးကြီးလို့အဲ့နေတဲ့ဆင်းရဲမွဲတေမှုကိစ္စမျိုးကိုအသက်ငယ်ရွယ်တဲ့
ဒီမိန်းကလေးငယ်တွေဖြည့်ရှင်ပေးမယ်လို့ဘယ်သူကမှမယူဆထားကြပါဘူး။ပြန်ပွဲအတွင်းသူတို့မိမောင်းထိုးပြလိုက်တဲ့နောက်အကြောင်းအရာတစ်ခုကတော့ဤပညာလုပ်ငန်းအတွင်းအမျိုးသမီးပါဝင်မှုအနည်းငယ်သာရှိနေတဲ့အကြောင်းပဲဖြစ်ပါတယ်။ဒီဤပညာဆန်းသစ်တီထွင်မှုပြိုင်ပွဲကအမျိုးသမီးတွေရဲ့ပါဝင်ရှင်ပြိုင်မှုကိုမြှင့်တင်ပေးဖို့ရည်ရွယ်ပါတယ်။သိပ္ပံဤပညာဆိုင်ရာသင်ကြားပေးတဲ့ Iridescent အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Tara Klesky ကတော့အခုလိုပြောပါရယ်
For the first time in history
ကျမတို့ရဲ့လူမှုအတိုင်းအဝိုင်းအတွင်းတန်းတူညီမျှမှုရှိလာစေဖို့နဲ့အမျိုးသမီးတွေရဲ့အသံခိုင်မာအားကောင်းစေဖို့ဤပညာပိုင်းကနေကူညီပေးလို့ရတယ်ဆိုတာဒါသမိုင်းမှာပထမဦးဆုံးအကြိမ်ပါကမ္ဘောဒီးယားအသင်းမှာပါဝင်ရှင်ပြိုင်ကြတဲ့မိန်းကလေးငယ်အများစုဟာနွမ်းပါတဲ့အတိုင်းအဝိုင်းကနေလာကြတာဖြစ်ပြီးသူတို့ရဲ့ဆရာဆရာမတွေနဲ့မိသားစုတွေရဲ့ထောက်ပံ့ကူညီမှုနဲ့လာရောက်ရှင်ပြိုင်ကြတာပါအခုတော့သူတို့တွေဟာကမ်ဘောဒီးယားအတိုင်းအဝိုင်းအတွင်းစံနမူနာထားရမယ့်သူတွေဖြစ်လာပါပြီ။ကမ်ဘောဒီးယားနယ်ပွားအမေရိကန်နိုင်ငံသား Pauline Sun ကတော့ Google Company က Program ရေးဆွဲသူ Manager တူဖြစ်ပြီးအသက်23နှစ်အရွယ်မှာနှီးပညာလုပ်ငန်းတွေကိုစတင်ဝင်ရောက်လာခဲ့တာဖြစ်တယ်လို့ဆိုပါတယ်
။ Look at them, they're here in Silicon Valley.
ဒီ main clean area Silicon Valley မှာလာပြီးတော့ရှင်ပြိုင်ကြတာကိုကြည့်ပြီးတော့သူတို့တွေလိုမျိုးဒီအဆင့်ထိလာပြီးတော့ပြောင်းကျင်ကြတဲ့သူတွေအတွက်စိတ်သက်ခွန်အားဖြစ်စေတယ်လို့တခြားသူတွေကိုလည်းနှီးပညာလုပ်ငန်းမှာပါပြီးတော့လုပ်ကိုင်ကြဖို့အတွက်စိတ်သက်ခွန်အားဖြစ်စေပါတယ်
။ Google ကုမ္ပဏီရဲ့အမျိုးသား CEO တယောက်ဖြစ်တဲ့ Sundar Pichai ရဲ့ပိတ်ပွဲအခမ်းအနားမိန့်ခွန်းပြောပြီးတဲ့နောက်မှာတော့တနေ့နေ့တစ်ချိန်ချိန်မှာဒီနှီးပညာကုမ္ပဏီကြီးမှာအမျိုးသမီးခေါင်းဆောင်တူဦးရှိလာလင်မလားဆိုတာကတော့ဒီမိန်းကလေးငယ်လေးတွေအတွက်မေးခွန်းထုတ်စရာပါ။သူတို့တွေရဲ့မျောလင်းချက်တွေတကယ်ဖြစ်လာသည်ဖြစ်စေမဖြစ်လာသည်ဖြစ်စေအခုအချိန်မှာတော့သူတို့တွေဟာအသက်ငယ်ဆုံးစံနမူနာထားရမယ့်သူတွေဖြစ်လာပြီးတခြားသူတွေအတွက်လည်းစိတ်ဓာတ်ခွန်အားတွေဖြစ်စေပါရဲ့ရှင
် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်ည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်တင်ညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုမက်ဆာချူးဆက်ပြည်နယ်ဘော့စတွန်မြို့မှာမနေ့စနေနေ့ကလူ4000လောက်စုဝေးခွဲကြတဲ့ဆန္ဒပြပွဲတွေအတွင်လူ28ယောက်ကိုရဲကဖမ်းဆီးခဲ့ပါတယ်ဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့ကလူပြူကြီးစိုးရေးဝါဒီတီရဲ့ချီတဲ့ဆန္ဒပြပွဲအပြီးတပတ်အကြာမှာဘော့စတွန်ဆန္ဒပြပွဲတွေထွက်ပေါ်လာတာပါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ချီတက်ပွဲအပြီးသက်နဲ့တံပြန်ဆန္ဒပြသူတွေစပြီးတော့လူစုကွဲချိန်မြို့လယ်ပန်းချံဘော့စတွန်ကွန်မွန်အနီးကလမ်းတွေမှာလူတွေနဲ့ရောနှောပြည့်နေနေချိန်မှာအဖမ်းဆီးတွေလုပ်ခဲ့တာဖြစ်ပါတယ်မနေ့စနေနေ့ကချီတက်ခဲ့ကြတဲ့လက်ဝဲဝါဒီတက်ကြွလှုပ်ရှားသူကထောင်နဲ့ချီပြီးတော့ရှိခဲ့ပါတယ်ပြီးခဲ့တဲ့ဂျာတာဘရီနီကစပိန်နိုင်ငံဘာစီလိုနာမြို့ကလူအုပ်ထဲကိုကားနဲ့ဝင်တိုက်သွားတဲ့ရင်မောင်းသူကိုဖမ်းဆီးနိုင်ဖို့အတွက်စပိန်အာဏာပိုင်တွေလိုက်လံရှာဖွေနေပြီးတနင်္ဂနွေနေ့ကတော့စပိန်အရှေ့မြောက်ပိုင်းကရီဘိုမြို့နဲ့မာနူရယ်မြို့တွေမှာရှာဖွေခဲ့ကြပါတယ်စပိန်ရဲတပ်ဖွဲ့ကလမ်းတွေမှာအတားအဆီးတွေချပြီးအသက်22နှစ်အရွယ်မော်ရိုကိုနိုင်ငံသားယူနုတ်အဘူယာကုတ်ကိုဖမ်းမိဖို့အတွက်ကြိုးပမ်းနေကြပါတယ်ဂျာတာဘရီနီကတိုက်ခတ်မှုကြောင့်73ယောက်သေဆုံးပြီး100ကျော်ဒဏ်ရာရခဲ့ပြီးအဲ့ဒီတိုက်ခတ်မှုနောက်ကွယ်မှာအဘူယာကုတ်ရှိနေတယ်လို့ရဲတပ်ဖွဲ့ကတန်တရားရှိနေတာဖြစ်ပါတယ်အီရန်နိုင်ငံမိုးဆူးမြို့နောက်ဖက်ကတာလာဖာမြို့ကိုအစ္စလာမစ်အစွန်းရောက် IS အဖွဲ့က IS အဖွဲ့ထံကနေပြန်လည်သိမ်းယူနိုင်ရေးအီရတ်စစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာစစ်ဆင်ရေးတွေကိုစတင်လိုက်ပြီဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမှတ်တင်ကြီးထိုက်တင်ညာပေးခဲ့တာပါရှင်။ဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှူးကမဆူမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia El Tayyi ဖြစ်ပါတယ်။ကျွန်မရှာဖောင်ပါ။ဒီညနေ့အစည်းအဝေးကိုတာဝန်ယူတင်ဆက်ပေးသွားတာဖြစ်ပါတယ်။ VOA American အသံညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.